ဒီနေ့အင်္ဂါနေ့အစောပိုင်းအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်အနောက်ဘက်ကန်ယူရန်တခြားဟာရီကိန်းသတိပေးချက်ထုတ်ပြန်ထားပါတယ်လွန်ခဲ့တဲ့သတင်းနှစ်ပတ်လောက်ကပဲဖလော်ရီဒါကိုဟဲလင်းမုန်တိုင်းဝင်ရောက်ခဲ့ပြီးတော့အခုအင်းအားပြင်အဆင့်5တက်မှတ်ထားတဲ့မီလ်တန်ဟာရီကိန်းမုန်တိုင်းဆက်ပြီးတော့ဝင်ဖို့ရှိတာပါလက်ရှိတနာရီမိုင်160လောက်နှုန်းနဲ့တိုက်ခတ်နေတဲ့မုန်တိုင်းကမက္ကဆီကိုပင်လယ်ကွေးကနေ30ဗုဒ္ဓဘူးနေလောက်ဖလော်ရီဒါပြည်နယ်ကယ်ယူရန်တမ်ပါပင်လယ်အော်ဒေတာကုန်းတွင်းကိုဝင်ရောက်မယ်လို့ခန့်မှန်းပါတယ်ကုန်းတွင်းမိုင်မရောက်ခင်မုန်တိုင်းအားပျော့သွားနိုင်တယ်လို့တော့မိုးလေဝသဌာနကခန့်မှန်းပါတယ်။ပြီးခဲ့တဲ့သတင်းနှစ်ပတ်လောက်ကဖလော်ရီဒါဘင်ဘန်ဒေသကနေတဆင့်အမေရိကန်အရှေ့ဘက်ကန်ယူရန်ပြည်နယ်တွေကိုဝင်တိုက်ခဲ့တဲ့ဟဲလင်းမုန်တိုင်းကြောင့်တည်ဆုံးသူအနည်းဆုံး230လောက်ရှိခဲ့တာပါ။ဖလော်ရီဒါပြည်နယ်မှာ1980ခုနှစ်တုန်းကတိုက်ခိုက်ခဲ့တဲ့အဲလန်ဟာရီကိန်းမုန်တိုင်းကစံချိန်တည်း4တိုင်လုံးတနာရီမိုင်190ရှိပါတယ်။လောလောဆယ်တော့ကြီးမားတဲ့ဟာရီကိန်းဒန်ဓာတ်ရိုက်မခံရတာရာစုနှစ်တစ်ခုလောက်ရှိပြီးဖြစ်တဲ့တမ်ပါပင်လယ်အော်ဒေတာတဝိုက်ဒေတာခံတွေဘေးလွတ်ရာပြောင်းရွှေ့ကြဖို့အာဏာပိုင်တွေကအမိန့်ထုတ်ထားသလိုဖလော်ရီဒါပြည်နယ်အတွက်လိုအပ်တဲ့အကူအညီတွေပေးရသွားဖို့အရေးပေါ်ကြေညာချက်ကိုတမ်မရဂျိုးဘိုင်ဒန်လက်မှတ်ရေးထိုးညွှန်ကြားထားပါတယ်ရှင်